ပရိပက္ခတွေကြောင့်တန်းနဲ့ချီတဲ့ပြည်သူတွေအငတ်ဘေးဆိုင်ပြီးနာမကျန်းဖြစ်မဲ့အန္တရာယ်နဲ့ရင်ဆိုင်နေရတဲ့အာဖဂန်နစ္စတန်နိုင်ငံမှာကျန်းမာရေးစောင့်ရှောက်ကုသမှုကအထူးလိုအပ်လာနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ် WHO ရုံးချုပ်ရှိရာဂျနီဗာကနေလီဇာ Schlein သတင်းပေးပို့ထားတာကိုတင်ပြပေးပါပါအမျိုးသမီး၄သန်းကျော်နဲ့ကလေးငယ်၁၀သန်းအပါအဝင်အာဖဂန်လူဦးရေထက်ဝက်လောက်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတာဖြစ်ပါတယ်အာဖဂန်လူမှုသုံးပုံတစ်ပုံကတော့ဆိုးရတဲ့အငတ်ဘေးနဲ့ရင်ဆိုင်နေရတယ်လို့အသက်၅နှစ်အောက်ကလေးငယ်ထက်ဝက်ကျော်လောက်ကလည်းအာဟာရချို့တဲ့တံကိုခံနေရတာပါဒါအပြင်လက်ရှိကျုံနေရတဲ့မိုးခေါင်ရေရှားပြဿနာကလည်းငိုဆိုးရတဲ့အခြေအနေကိုပိုပြီးဆိုးလာစေပါတယ် WHO တာဝန်ခံတွေကတော့သူတို့ဟာအာဖဂန်နစ္စတန်နိုင်ငံထဲမှာပဲနေပြီးလိုအပ်တဲ့ချမ်းမာရေးဆောင်ရှားမှုတွေလုပ်ပေးမယ်လို့ပြောပါတယ်ဒါပေမဲ့လည်းအာဖဂန်နစ္စတန်နိုင်ငံထဲမှာအဖွဲ့အစည်းအားလုံးကနေစီယုံစီကန်းတွေချမ်းမာရေးလုပ်သားတွေနဲ့အရက်သားတွေကိုအကာအကွယ်ပေးဆောင်ရှားမှာပဲဒါမျိုးလုပ်ပေးနိုင်စွမ်းရှိမှာလို့ WHO ပြောခွင့်ရတရစ်ဂျက်ဆာရဗစ်ကပြောပါတယ်
Continuity of health services must continue without interruption across the country with a focus on ensuring women have access to
နိုင်ငံတော်ကျန်းမာရေးဆောက်ရှောက်မှုတွေဆက်လုပ်နိုင်မှုကအနောက်ရှက်တွေမရှိမှဖြစ်မှာပါအမျိုးသမီးတွေအတွက်အမျိုးသမီးဆရာဝန်တွေသူနာပြုတွေကုသခွင့်ရဖို့လိုသလိုပြည်မှာဆေးရုံဆေးခန်းအများစုလည်းလည်ပတ်နိုင်မှုလိုပါတယ်ဒီလိုလုပ်နိုင်မှုအတွက်ပြည်နယ်စစ်မှာဘလောက်စောင့်ကြည့်ထိန်းသိမ်းပေးနိုင်မလဲဆိုတဲ့အပေါ်မှာမူတည်နေပါတယ
်အမျိုးသမီးဝန်ထမ်းတွေအပါအဝင်ကျန်းမာရေးလှုပ်သားတွေကသူတို့တာဝန်ကြတဲ့နေရာကိုပဲသူတို့ပြန်သွားခြင်းတာဝန်ထမ်းဆောင်ခြင်းနေကြတာပါအာဖဂန်မှာတာလီဘန်တွေတက်လာတော့သူတို့ကအမျိုးသမီးတွေကိုအလုပ်လုပ်ခွင့်ပညာသင်ခွင့်ပေးမှဖြစ်ပြီးအမျိုးသမီးရပိုင်ခွင့်တွေကိုပါအကာအကွယ်ပေးမယ်လို့ကြေညာခဲ့တာပါဒါပေမဲ့လည်းတနိုင်ငံလုံးကိုသူတို့ထိန်းချုပ်လိုက်နိုင်ချိန်မှာတော့အမျိုးသမီးအလုပ်သမားတွေကိုအလုပ်ဖြုတ်ပစ်တဲ့ဆိုတဲ့သတင်းတွေထွက်လာပါတယ်အမေရိကန်နဲ့နေတိုးမဟာမိတ်တပ်ဖွဲ့တွေအာဖဂန်ကနေရုတ်သိမ်းခဲ့တဲ့နောက်ပိုင်းပြည့်ခဲ့တဲ့နှစ်လတာကာလအတွင်းအာဖဂန်နစ္စတန်နိုင်ငံသား3သိန်းလောက်နေအိမ်တွေကနေထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ဒီလိုနေအိမ်ဆန့်ခွာထွက်ပြေးရသူတွေဟာအခုအခါမှာရင်ဆိုင်နှိမ်စွန်းတိတ်ကိုနေပါနေပြီးစားစရာမရှိနေစရာမရှိကျန်းမာရေးပြဿနာအမျိုးစုံကိုခံစားနေရသူအများအပြားရှိလာနေတယ်လို့ Jasarevic ကပြောပါတယ
်။ And in areas where people have recently fled including Kabul,WHO received field reports of increasing cases in diarrhea.
ကဘူးရောပါဝင်ကြတဲ့ငါမှာသူတို့ထွက်ပြေးလာကြတဲ့နေရာတွေမှာဝမ်းလျှော့ဝမ်းပြတာ၊အာဟာရချို့တဲ့တာ၊တွေးတိုးတာ၊ COVID-19 ရောဂါလက္ခဏာမျိုးတွေတွေ့နေရတာတွေနဲ့သားဖွားမိရဲ့လူနာတွေတိုးလာနေတာတွေကို WHO ကတွေ့ရှိထားပါတယ်။ဇူလိုင်လ21ရက်နေ့မှာ WHO ထောက်ပံ့တဲ့ဆေးရုံစီကန်း80ကိုရောက်လာကြတဲ့စိတ်ဒဏ်ရာရသူတွေထဲမှာတော့ပရိပက္ခနဲ့ဆက်နွယ်တဲ့စိတ်ဒဏ်ရာရသူပေါင်းက14,000လောက်ရှိပါတယ်။
ဒါဟာမနစ်ကဒီချိန်မှာတွေ့ရတဲ့စိတ်ဒဏ်ရာရသူအရေအတွက်ထက်3ဆကျော်ပိုလာတာလို့လည်းပြောပါတယ်။ဆေးရုံဆေးခန်းတွေအတိုက်ခိုက်ခံနေရတာကလည်းအဓိကစိန်ခေါ်မှုတစ်ခုဖြစ်နေရှိနေတယ်လို့ WHO ပြောခွင့်ရကပြောပါတယ်။ဒီနှစ်ပထမနှစ်ဝက်ထဲမှာပဲဆေးရုံဆေးခန်း26ခုပျက်စီးခဲ့ရတယ်လို့ကျန်းမာရေးလုပ်သား12ယောက်သေဆုံးခဲ့ရပြီး31ယောက်ကတော့ကိုယ်ထိပ်လျောက်ကျူးလွန်တာကိုခံခဲ့ရတယ်လို့လည်းပြောပါတယ်။ဆေးနဲ့ဆေးပစ္စည်းတွေမလုံလောက်ပဲဖြစ်နေကြောင်းနဲ့အထူးသဖြင့်တိုက်ပွဲတွေကြောင့်ကလေးငယ်တွေကြားအဟာရချို့တဲ့မှုတိုးလာတာကိုဖြေရှင်းဖို့အားဖြည့်စာတွေလိုအပ်နေသလိုသားဖွားမိရဲ့ဆံရဝန်ဆောင်မှုတွေကလေးကျန်းမာရေးဝန်ဆောင်မှုတွေပေးဖို့လည်းအထူးလိုအပ်နေပါတယ်လို့ WHO ကပြောပါတယ်